လေကြောင်းမျိုးနဲ့အတွင်းမှာစစ်ကောင်စီနဲ့ SSPB တပ်ဖွဲ့တွေကြားပြီးခဲ့တဲ့လတွေကစတင်ပြီးတော့နှစ်ဖက်စည်ရဲတင်းမှနေခဲ့တာပါဒီကနေ့မနက်ပိုင်းမှာတော့နှစ်ဖက်တပ်တွေကြားရင်ဆိုင်တိုက်ပွဲတွေစတင်ဖြစ်ခဲ့ကြောင်း SSPB ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်က VOA ကိုပြောပါတယ
်ဘလေချာနဲ့ဒီနမုဖျားထံကြားတယ်မှာပေါ့ဗျာနမုဖျားထံကဒီမှန်ပါတယ်သူရဲ့စခန်းနေမှာဘလေချာရဲ့ရှေ့တောင်ပဲနေနေကြတယ်ဗျာအဲ့တော့ဒီနေရာတော့ high tension တော့ high tension ရောအမီနာမှာပါဗျာအဲ့တော့လည်းဖြစ်တယ်ပြီးတော့မကလားဆိုမလိုင်းရောမလိုင်းကြီးရောကဒီလက်ချအဝင်လမ်းလေးမှာဗျာနိုင်နေရာ၃နေရာလောက်ဖြစ်ပါတယ်၆နိုင်ကနေ၉နိုင်ဝန်းကျင်လောက်ထိဟိုတိုက်ပွဲတော့အချင်းချင်းဖြစ်ပါတယ်နေနေတော့မဝေးသေးဘူးဆိုတော့အဲ့တော့ဒီချမ်းမိုးတော့မကြမ်းမိသေးဘူး
ပြည်ရဲ့နေတဲ့အတွင်းကရှမ်းပြည်တိုးတက်ရေးပါတီ SSPB နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCS တပ်တွေလဲကြမျိုးနယ်မှာတိုက်ပွဲဖြစ်ပွားခဲ့ပြီး RCS တပ်တွေလဲကြမျိုးနယ်အတွင်းကစုခွာခဲ့ရပါတယ်။အဲ့နောက် SSPB တပ်တွေကလဲကြမျိုးနယ်ကိုထိန်းချုပ်လာတဲ့နောက်စစ်ကောင်စီကသူတို့တပ်စခန်းတွေရုပ်သိမ်းဖို့တောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုချက်ကို SSPB ကလက်မခံတာကြောင့်စစ်ရေးတမမှုတွေမြင့်တက်ပြီးအခုလိုတိုက်ပွဲဖြစ်ပွားရကြောင်းဗိုလ်မှူးဆိုင်ဖုံးဟန်ကဆက်ပြောပါတယ်။
ဒါကအကြီးအမရှိတော့ဘူးခင်ဗျားတို့ပြန်လို့ဆိုတဲ့သဘောထားလေးတို့ခဏခဏပြောလာတာရှိပါတယ်။ဒါနဲ့အဲ့ဖက်မင်းကြီးကျွန်တော်လည်းလို့လိုက်နေဆိုလို့ရှိရင်ကျွန်တော်ဌာနချုပ်လေချုံကြီးရောပြီးတော့ဟိုဘက်ကကျွန်တော်ဆက်တွေ့ရတယ်။ရှင်ချုပ်ရဲ့ဆက်တော်ဆေးရုံရတဲ့နေထားရှိတယ်။ဆိုတော့ကျွန်တော်ဆက်နေတယ်လေဗောဗျာ။ဆက်နေတယ်နေထားမှာသူကတမိတ်တခြားဒီစီရင်အားတွေဖြည့်ပေးလာရောဖြည့်အားတွေလက်ပေးတာဗောဗျာ။ဒီမနေ့တနေ့ကတော့ဒီလက်လက်ကြီးတွေနဲ့စတူတယ်ဒီမနေ့ကျတော့ကျွန်တော်တို့ပက်ထရီလေးရင်းနဲ့ပြင်ပြကြပါဗျာပြင်ပြရင်းနဲ့ဒီတိုက်ပွဲဖြစ်တာ
လေကြာဒေသခံတဦးကတော့မနေ့အစောပိုင်းကစတင်ပြီးလေကြာအရှိ9မိုင်လောက်အကွာကမက်လန်ရွာဘက်မှာတိုက်ပွဲဖြစ်ပွားနေကြောင်းနဲ့တိုက်ပွဲကြောင့်အနီးနားချေးရွာဒေသခံတွေလေကြာမြို့ကိုတိမ်းရှောင်လာကြကြောင်းအခုလိုပြောပါတယ
်မနေ့6မိုင်ကလေးကစောင်းကြီးချီးတန်နေရောစမက်တန်နေရောစားရတဲ့ချင်းအဲ့ဒီရွာကဟိုအပ်တဲ့တမန်လေးလေးမြင်ပြီးဆိုလည်းမြို့ထဲအကုန်တော့ကြီးလာကြပြီချက်ကြီးကတော့မလန်းလန်းဆိုပြောလေရွာချင်းမိတ်ဆက်နေရချင်းဝမ်စီကြီးရောအုပ်စုပေါ့နော်အဲ့အုပ်စုတစ်စုလုံးလို့ပဲပြောလို့ရမယ်ချက်ဦးကြီးကတော့အနည်းဆုံးညာကနန်းတော့ရှိမယ်ချက်မနေ့ကညနေတော့သူတို့နှစ်ပေါက်နောင်ကျန်အဲ့ထက်မှဆားရချက်လက်နဲ့ကြီးနေနေပြစ်ချလာ
လောလောဆယ်စစ်ဘေးရှောင်တွေဟာနီးစပ်ရာဆွေမျိုးတွေမိတ်ဆွေတွေစီမနေထိုင်နေပြီးတိုက်ပွဲရရှိလာမယ်ဆိုရင်စစ်ဘေးရှောင်တွေအတွက်အကူအညီတွေလိုအပ်လာနိုင်ကြောင်းလည်းပြောပါတယ်။ဒီနှစ်ဧပြီလအတွင်းကလည်း SSPB နဲ့ RCS စက်တီဟာလေကြောင်းမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ရာနဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်တာတွေရှိခဲ့ပါတယ်။ဒီနှစ်ဇွန်လအတွင်းကစစ်ကောင်စီကလေကြောင်းမြို့နယ်အတွင်းမှာ SSPB တပ်စခန်း10ခုလောက်ကိုရုတ်သိမ်းဖို့တောင်းဆိုခဲ့တာပါ။ဇူလိုင်လတတိယပတ်အတွင်းကတော့ SSPB ကိုယ်စားလှယ်အဖွဲ့ဟာဝါ UWSC မိုင်းလာ NDA အဖွဲ့ကိုယ်စားလှယ်တွေနဲ့အတူစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ခင်ဗျာ။